ဘယ်ဂျီယံနိုင်ငံဘရပ်ဆယ်မှာကျင်းပတဲ့ EU ASEAN ထိပ်သီးဆွေးနွေးပွဲမှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာသီဖောက်ပြန်မှုနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးတော့အဖွဲ့အစည်းနှစ်ခုကြားမှာအပြန်အလှန်သဘောတူညီချက်တွေလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေအရအခောက်ခွန်တွေလုံးဝနှီးပါကင်းလွတ်လာမယ့်သဘောလည်းရှိနေပါတယ်။ဒီအကြောင်းပြည်စုံကိုကိုကြောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ EU ဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေနဲ့ရှစ်တောင်အာရှအာဆီယံနိုင်ငံတွေရဲ့ခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆယ်မြို့မှာနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးတော့မနေ့ကတောက်ကြနေမှာပဲဆွေးနွေးပွဲအဆုံးသတ်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကြောင့်ကမ္ဘာတဝန်းကုန်သွယ်ရေးတင်းမာမှုတွေမြင့်တက်လာနေချိန်မှာ EU နဲ့အာဆီယံအဖွဲ့နှစ်ခုအကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေလှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြပါတယ်။ EU အဖွဲ့နဲ့စင်ကာပူအကြားမှာလည်းလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တစ်ခုမနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့ကြပြီးဒါဟာ EU နဲ့အာဆီယံအဖွဲ့အကြားပထမဆုံးကြိမ်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်လည်းဖြစ်ပါတယ်။အဖွဲ့အစည်းနှစ်ခုအကြားအရင်ကတည်းကပို့ပြီးတော့နင်းနီးကက်ကက်လှုပ်ဆောင်မှုတွေရှိလာမယ့်အကြောင်းဥရောပကောင်စီရဲ့ဥက္ကဋ္ဌဒေါ်နယ်ထုခ်စ်ကပြောပါတယ်
။ From the European side, our motivation is clear.
ဥရောပဘက်ကဆိုရင်ကျွန်တော်တို့ရဲ့စိတ်ဝင်စားမှုကစင်ပါတယ်။အာဆီယံနဲ့ဥရောပနိုင်ငံတွေကြားကုန်သွယ်ရေးပို့ပြီးလှုပ်ခြင်းနဲ့နှစ်ဖက်အဖွဲ့အစည်းတွေကြားနိုင်ငံတွေအချင်းချင်းအပြန်အလှန်လက်ပတ်သွားလာတာတွေခက်ရှိစိတ်လှုပ်လာခြင်းနဲ့ကမ္ဘာရဲ့သဘာဝတွေကိုလည်းအတူတွဲပြီးထိမ့်မိမှုနဲ့နောက်ဆုံးအခုလိုမေးမရတဲ့ကာလမျိုးမှာလူမျိုးရေးဆိုင်ရာဆောင်ရွက်ချက်တွေကိုအချင်းချင်းအပြန်အလှန်ပိုးပြီးတိုးမြင့်လှုပ်ဆောင်စေချင်ပါတယ
်။ဘယ်ဂျီယံနိုင်ငံဘရပ်ဆယ်မြို့ကထိပ်သီးဆွေးနွေးပွဲကိုဥရောပနိုင်ငံတွေကခေါင်းဆောင်30နဲ့အာဆီယံနိုင်ငံတွေကခေါင်းဆောင်21ဦးတက်ရောက်ခဲ့ကြပါတယ်။အာဆီယံနဲ့ EU နှစ်ဖွဲ့ပေါင်းလူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိပြီးကမ္ဘာကုန်သွယ်ရေးရဲ့55ရာခိုင်နှုန်းကိုမောင်းနှင်နေတာပါ။ဒီနှစ်ဖွဲ့ပေါင်းရဲ့စီးပွားရေးအင်အားကကမ္ဘာစီးပွားရေးရဲ့၃ပုံ၂ပုံလောက်ရှိနေတာပါ။နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲအတွင်းဒီကထားဆွေးနွေးခဲ့ကြတဲ့အထက်မှာဥရုယာသီဖောက်ပြန်မှုကိစ္စ၊ရင်းနှီးမြှုပ်နှံမှုကိစ္စနဲ့လုံခြုံရေးကိစ္စတွေအပါအဝင်ပွင့်လင်းလွတ်လပ်တဲ့ကမ္ဘာစီးပွားရေးကိုကောင်းမွန်အောင်ဆက်ပြီးတော့ထိန်းသိမ်းထားဖို့နဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့ဒီကရည်တည်ချက်အတိုင်းစီမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံစုံကုန်သွယ်ရေးစနစ်ကိုအားပေးထောက်ခံသွားဖို့ဆိုတဲ့ကိစ္စတွေလည်းဆွေးနွေးခဲ့ကြပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံးကလည်းအာဆီယံနဲ့ EU အဖွဲ့တွေဟာတဘာဝအဖြစ်တူညီတဲ့အဖွဲ့အစည်းတွေဖြစ်တယ်လို့ဆိုပါတယ
် As two of the world's most successful regional organizations ASEAN and the EU are natural partners
ကမ္ဘာပေါ်မှာအောင်မြင်ဆုံးဒေတာဆိုင်ရာအဖွဲ့အစည်းနှစ်ခုဖြစ်တဲ့ ASEAN နဲ့ EU တို့ဟာတဘာဝအရပါတူညီတဲ့တကယ်လက်တွဲပေါ်အဖွဲ့အစည်းတွေပါအထူးသဖြင့်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်တဲ့ခံယူချက်ဟာနိုင်ငံစုံပေါင်းစုအဖွဲ့အစည်းတွေအတွက်ချိန်ချောက်မှုအဖြစ်သဘောထားတဲ့နေရာမှာအာဆီယံရော EU အဖွဲ့ရောတူညီကြပါတယ
် EU အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကရိုဟင်ညာပြဿနာကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်ဒါပေမဲ့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတော့မသုံးဆွဲပါဘူးဒုက္ခသည်တွေရခိုင်ပြည်နယ်ကိုစိတ်ချလုံခြုံပြီးဂုဏ်သိက္ခာရှိရှိနဲ့ကိုယ်တော်နဲ့ကိုရေရှည်ပြန်ပြီးတော့နေထိုင်နိုင်ရေးလမ်းခင်းပေးဖို့လိုတယ်လို့ပြောခဲ့ကြပါတယ်မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေထဲမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာလူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ရေးဖိအားပေးတိုက်တွန်းမှုဥရောပခေါင်းဆောင်တွေကိုလူခွင့်ရေးအုပ်စုတွေကတောင်းဆိုနေကြတာပါနောက်တစ်ခါကျင်းပမဲ့73ချိန်မြောက် EU ASEAN ထိပ်သီးဆွေးနွေးပွဲကိုတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွန်ပင်မှာ2020ခုနှစ်ကြာလို့ရှိရင်ကျင်းပမှာဖြစ်ပါတယ်